NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ငင်းညာရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD အစည်းအဝေးခေါ်ယူရေးဟာကြန့်ကြာမှုတွေရှိနေပြီးဒီလိုရေရှည်ကြန့်ကြာနေမယ်ဆိုရင်အစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာနားလည်မှုတွေလွဲမှားနိုင်ကြောင်းသုံးသပ်ထားတာရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငင်းကြဲရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST စီဝေးကိုအစောပိုင်းကနိုဝင်ဘာလပထမပတ်မှာကျင်းပဖို့ရည်ရွယ်ထားခဲ့တာဖြစ်ပါတယ်။ဒီလ22ရက်နေ့မှာတော့ PPST အဖွဲ့ဝင်တွေကအဖွဲ့ခေါင်းဆောင်ဖြစ်တဲ့ KNU ဥက္ကဋ္ဌထံကိုအစည်းအဝေးခေါ်ယူဖို့တောင်းဆိုခဲ့ပါတယ်။လက်ရှိအခြေအနေမှာအစည်းအဝေးကျင်းပနိုင်ရေးအတွက်ညှိနှိုင်းနေစေရှိကြောင်းချင်းမျိုးသားတပ်ဦး CNF ရဲ့အထွေထွေတွေ့ရမှု slide တလာဟေးကပြောပါတယ
်ချင်းပြည့်ချင်းချင်းဝေးခေါ်ယူပုဂ္ဂိုလ်စားကညှိနှိုင်းနေစေတဲ့ရှိနေပါတယ်ဒါမှပြောလို့မရတဲ့ကိုအကောင့်ဆုံးညှိနှိုင်းနေပါလေဒါမှဘာမှခုချင်းမတော်ပြောလို့မရတဲ့ဘူး
မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရဲ့ဒုဥက္ကဋ္ဌဦးမျိုးဝင်းကတော့ဒီဇင်ဘာလအတွင်းမှာကျင်းပနိုင်ဖို့မျှော်လင့်ကြောင်းပြောပါတယ
်။အခုလုံးညနေ7:00နာရီဒီဇင်ဘာလအတွင်းတော့ခေါ်နိုင်မယ်ထင်တာပဲ
။အောက်တိုဘာလ15ရက်နဲ့16ရက်နေ့တွေကနေပြည်တော်မှာကျင်းပတဲ့အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးမှာနိုင်ငံရေးဆွေးနွေးပွဲတွေမှာတက်ဆုံနေတဲ့ပြည်တော်စုကခွင့်မထွက်ရဆိုတာနဲ့တခုတည်းသောတက်မတော်ဖြစ်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ပြည်တော်စုကခွဲမထွက်ရေးနဲ့ပတ်သက်ပြီးအစိုးရဘက်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအစိုးပြုချက်3ရက်စီရှာဖွေပြီးနိုဝင်ဘာလအတွင်းမှာမူတစ်ခုချမှတ်နိုင်ဖို့သဘောတူခဲ့ပါတယ်။လက်ရှိအခြေအနေမှာတော့ PPSD အစည်းအဝေးမခေါ်ယူနိုင်တာကြောင့်ဒီအစိုးပြုချက်တွေရရှိရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာဆွေးနွေးနိုင်တာမရှိသေးပါဘူး။PPSD အစည်းအဝေးခေါ်ယူနိုင်ဖို့အတွက်ကာလရှည်ကြာနေမယ်ဆိုရင်နားလည်မှုလွယ်မလာတွေဖြစ်နိုင်ကြောင်းပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဘုံဘူးကြီးခွန်ဥက္ကာကသုံးသပ်ပါတယ်
။နားလည်မှုလွယ်နိုင်တာပေါ့။ကြံကြရင်နားလည်မှုလွယ်နိုင်တယ်။ဒါကြောင့်လည်းတော့ DSC အဖွဲ့ကောင်းဆောင်ဒုအဖွဲ့ကောင်းဆောင်ကတစ်ဖွဲ့က DSC မှာယာယီရဆိုင်နေတစ်ဖွဲ့ကနိုင်ငံရေးဘက်မှယာယီရဆိုင်နေတယ်တော့အဲ့ဒီလိုကိုချင်းနဲ့ကိုရဆိုင်တာတွေကဒါတော့ရည်ရှိဖြစ်ရင်တော့အလုံးတက်မကောင်းဘူး။ဒါကြောင့်တိုင်ပင်ကြီးနှောဖို့လိုပဲ။ဒါနဲ့အဖွဲ့ဝင်တွေကိုရှင်းပြပြီးတော့နော်ဒီပူပေါင်းဆောင်ရွက်ဖို့တော့လိုတာပေါ့။အဲ့ဒီလိုလုပ်ဖို့အတွက်အစီအစဉ်ညံ့ညံ့ခေါ်လေကျွန်တော်တို့တိုင်ပင်ဆွေးနွေးလို့ရလေပါဗျာ။
နိုဝင်ဘာလဒုတိယပတ်အတွင်းမှာတော့ PPSD အဖွဲ့ခေါင်းဆောင် KN မျိုးသားစီယုံ KNU ကအရေးပေါ်ဘိုးကောင်ပြည်အစည်းအဝေးကျင်းပပြီးအစိုးရနဲ့တရားဝင်နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ယာယီရက်ဆိုင်ကြောင်ဆုံးဖြတ်ခဲ့တယ်လို့ဒုအဖွဲ့ခေါင်းဆောင်ဖြစ်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကလည်းအရေးပေါ်ဗဟိုအလုံးမှုဆောင်စီဝေးကျင်းပပြီးပူတွဲအပြည့်ရဲ့စောင့်ကြည့်ရေးအဖွဲ့ GMC မှာပါဝင်ရေးအတွက်တက်မရွန်နဲ့အလွတ်သဘောဆွေးနွေးဖို့ထုတ်ပြန်ခဲ့ပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေကစီဝေးကျင်းပဖို့ကြံ့ကြာတာတွေရှိနေတဲ့အချိန်တည်းမှာတော့ထိပ်သီးစီဝေးမှာသဘောတူထားတဲ့2018ခုနှစ်အတွင်း21ရာစုပင်လုံးအစည်းအဝေးနောက်တစ်ကြိမ်ကျင်းပရေးဟာလဲရွှေဆန်းရမယ့်အခြေအနေရှိလာနေပါတယ်ဒီလိုကြံ့ကြာမှုတွေဖြစ်ရတဲ့အပေါ်မှာတော့ထိပ်သီးအစည်းအဝေးမှာတည်ဆုံနေတဲ့အချက်တွေကိုပြေလည်အောင်မညှိနှိုင်းနိုင်တာကြောင့်လို့သုံးသပ်တာတွေရှိနေပါတယ်